ဒီမြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုတွေအပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကြောင့်တုံးဆွဲသူတွေလုပ်ငန်းရှင်တွေနဲ့တက်ကြလှုပ်ရှားသူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ပြီးခဲ့တဲ့နှစ်ထဲဆင့်အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအကျပ်အတဲတွေကြောင့်နောက်ထပ်အခက်အခဲတွေကြုံနေရမယ့်အခြေအနေစိုးရိမ်မှုတွေအပေါ်ကိုအောင်လင်းဦးကစူးစီးတင်ပြထားပါတယ်ရှင်။
အင်တာနက်ဝန်ဆောင်မှုတွေအပေါ်ကုန်သွယ်လုပ်ငန်းကိုတိုးကောက်မဲ့အစီအစဉ်ကြောင့်မိုဘိုင်းလက်ကင်ဖုန်းနဲ့အွန်လိုင်းသုံးသူတွေသာမကဆက်သွယ်ရေးလုပ်ငန်းတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကလည်းစိုးရိမ်လာပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာစတင်အသက်ဝင်တဲ့အခွန်အရေးပြင်ဆင်ချက်အရစင်ကတ်အသစ်ဝယ်ယူအသုံးပြုတဲ့အခါအခွန်ငွေအဖြစ်ကျပ်နှစ်တောင်းပေးရမှာဖြစ်တယ်လို့အင်တာနက် data ဝန်ဆောင်မှုလုပ်ငန်းကရလာတဲ့ဝင်ငွေပုံမှာလည်းကုန်သွယ်ခွန်15ရာခိုင်နှုန်းထိကောက်ခံသွားမှာပါ။ဒီအစီအစဉ်ကြောင့်အင်တာနက်ဆက်သွယ်မှုတွေပေါ်အားထားလာနေရတဲ့တာမန်ပြည်သူတွေကြားဝင်တော့ဝင်ဖို့ဖြစ်လာရတယ်လို့လည်းလှန်တာရမျိုးကနည်းပညာကျောင်းသားတစ်ယောက်ကပြောပါတယ်
။ဟုတ်ကဲ့ဒီကုပေါ်မှာဒီကုန်သွယ်လုပ်ငန်းကဒီ2000ထပ်တိုးကောက်တယ်ပေါ့နော်။ဒါကဒီအင်တာနက်ပေါ်မှာအခွန်15ခန်းတိုးကောက်တာတွေရပါတော့နော်။ဒါမဖြစ်ပြန်ပါဘူး။ကျွန်တော်တို့ဒီလှန်တာရမှာဆိုလို့ရှိရင်ပေါ့နော်။ဒီအခြေခံလမ်းသာများပါတယ်။အဲ့တော့အဲ့ဒီပေါ်မှာအခွန်တိုးကောက်တော့ကျွန်တော်တို့မှာနည်းပညာများဝင်တော့ဝင်ဖို့ဖြစ်ပါတယ်။
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆင်အာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်ထည့်တွေနဲ့လက်နက်ကင်ပိပကတ်တွေကြားလူခွင့်ရေးချိုးဖောက်မှုသတင်းတွေထွက်ပေါ်နေချိန်မှာပဲအင်တာနက်ဆက်သွယ်မှုတွေအပေါ်အကန့်အသတ်ဖြစ်လာမှာကိုတက်ကြွလှုပ်ရှားသူတွေလည်းစိုးရိမ်နေပါတယ်။ပြင်သစ်ခြေဆက်နယ်စည်းမချသတင်းသမားများအဖွဲ့ RSF ဖြင့်အာရှပစိဖိတ်ရေးရာတာဝန်ခံဒန်နီယယ်ဘတ်စ်တက်ကတော့သတင်းလက်ခွင့်အတွက်စိန်ခေါ်မှုတစ်ခုလို့ပြောပါတယ
်။ As you know, the internet is really central, fundamental to the flow of information in Myanmar.
ဒီအတိုင်းပဲမြန်မာနိုင်ငံမှာသတင်းစီးပွားမှုဟာတကယ်ကိုမရှိမဖြစ်အရေးကြီးပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကစစ်အာဏာသိမ်းလိုက်တာကြောင့်အချက်အလက်မှန်တွေတိကျွင့်မရတော့ပါဘူး။လူတွေကအင်တာနက်အပေါ်မှာအားထားနေကြရတဲ့အချိန်မှာအခုလိုဝန်ဆောင်မှုတွေကိုအခွန်တွန်းမြင့်လိုက်တာဟာသတင်းစီးပွားမှုအပေါ်မှာတမကတာမန်လူမှုအတွက်ပါဝန်ထုတ်ဝင်ဖို့ဖြစ်ရပါတယ်။
ဒီမှာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အခုပင်ပြင်ဆင်ခြင်းနဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာတော့တိုင်းပြည်ဝင်ငွေပိုရဖို့ပြင်အင်တာနက်လွန်ကျွန်းသုံးစွဲမှုတွေကြောင့်ပြည်သူတွေရဲ့အလုပ်ကနေနဲ့လူငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းထိခိုက်မှုတွေကိုရှော့ချနိုင်မှုရည်ရွယ်အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာပြည်သူတွေရဲ့နေထိုင်မှုဘဝမှာတနေ့တစ်ခြားအရေးပါလာနေတဲ့အင်တာနက်နဲ့ဆက်သွယ်မှုတွေမှာအကန့်အသတ်ဖြစ်လာမဲ့အစီအစဉ်ကိုလူငယ်တွေကိုယ်တိုင်ကလည်းသဘောမကျကြပါဘူး။အထူးသဖြင့်ကိုဗစ်ကာယောဂါနဲ့နိုင်ငံရေးပြဿနာတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရချိန်မှာဒဘူပေါ်နှစ်ပူးစင်းဖြစ်ရတယ်လို့လှန်တရားမျိုးကန်နည်းပညာကျောင်းသားကပြောပါရယ်
။စိတ်ကြက်တကြက်ကြောင်းသုံးတာနဲ့ပဲကျွန်တော်တို့ဒီမှတ်ပုံပြင်နဲ့ကျွန်တော်တင်လာပါပဲ။အခုလိုမျိုးဒီလိုပေါ်ကိုဒါဝင်တော့ဝင်လို့ဖြစ်အောင်ဒီလိုနေ့ကနေ့ဖြည့်ချင်းနေရတာကိုတမင်တစ်ခါကိုရည်ရွယ်ချက်ကြီးလုပ်နေကြလို့ရှိနေတာ။
အင်တာနက်ဝန်ဆောင်မှုပေါ်အခွန်တွန်းမြင့်လိုက်တာကြောင့်မြန်မာနိုင်ငံမှာလူမှုရေးစီးပွားရေးရက်ခတ်မှုတွေကြီးမားနိုင်တယ်လို့လည်း RSF ဖွဲ့ရဲ့အာရှပစိဖိတ်ရေးတာဝန်ခံဒန်နီယယ်ဘတ်စတက်ကသတိပေးပါတယ်
။ This kind of move will have very dire consequences on random people, on random citizens in Myanmar and on the whole economy.
ဒီစီးပွားကတာမန်ပြည်သူတွေအတွက်တာမကစီးပွားရေးပေါ်မှာလည်းကြီးမားတဲ့အကျိုးသက်တွေရှိလာပါလိမ့်မယ်။စီဝါရေးမှာလည်းအင်တာနက်အပေါ်မှာအားထားနေရတာပါကျွန်တော်အမြင်တော့ဒါဟာသိရရှင်ရလို့အရေးကြီးတဲ့ကိစ္စပါ
မြန်မာနိုင်ငံကအဓိကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့တယ်လီနောမြန်မာကတော့အခုဘေးပြင်ဆင်ချက်ကြောင့်အများပြည်သူအတွက်လိုအပ်တဲ့ဆက်သွယ်ရေးဝန်ဆောင်မှုဈေးနှုန်းတွေတက်လာမှာဖြစ်တဲ့အတွက်စားသုံးသူတွေအဟန့်အတားဖြစ်မှာစိတ်မကောင်းဖြစ်ရကြောင်းပြီးခဲ့တဲ့သတင်းပတ်တည်းမှာပဲကြေညာချက်ထုတ်ပြန်ထားတာပါအခွန်ကောက်ခံမှုပြင်ဆင်ချက်ထုတ်ပြန်ပြီးနောက်ပိုင်းမှာလည်းစင်ကတ်ရောင်းချမှုတွေကိုဆိုင်းငံ့ထားပါတယ်ခင်ဗျာ